ယူကရိန်းတောင်ပိုင်းကဒုံးကျင်နဲ့လက်နက်ကြီးတွေကျရောက်ခဲ့တဲ့ဇီပိုရီရှီယာနျူကလ িয়ার စွမ်းအင်သုံးဓာတ်အပိစက်ရုံကိုကုလသမဂ္ဂရဲ့နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ကဒီရသက်တပတ်အတွင်းသွားရောက်စစ်ဆေးဖို့ပြင်ဆင်နေကြောင်းယူကရိန်းစွမ်းအင်ဝန်ကြီးဌာနကစနေနေ့တုန်းကထုတ်ပေါ်ပြောဆိုပါတယ်။နျူကလ িয়ার ဘေးအန္တရာယ်ရှိမရှိသေချာအောင်စစ်ဆေးလိုတယ်လို့ IAEA ရဲ့အကြီးအကဲ Rafael Grossi ကပြောဆိုခဲ့ကြောင်းယူကရိန်းစွမ်းအင်ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။ရုရှားဘက်ကတော့ IAEA သွားရောက်စစ်ဆေးမှာကိုထောက်ခံကြောင်းဒါပေမဲ့ဓာတ်အပိစက်ရုံကိုစစ်ကင်းမဲ့ဇုံလုပ်ဖို့တတ်ဆွဲထားတဲ့ရုရှားတပ်တွေကိုတော့စုပ်ပေးဖို့ကိုလက်ခံမှာမဟုတ်ဘူးလို့ရုရှားအစိုးရကပြောဆိုပါတယ်။ဒီစက်ရုံကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကိုတော့ရုရှားနဲ့ယူကရိန်းအပြန်အလှန်ဆွဆွဲကြပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကယူကရိန်းကဓာတ်အပိစက်ရုံကိုလက်နက်ကြီးနဲ့၃ချိန်ပစ်ခတ်ခဲ့ပြီးလက်နက်ကြီးကြီး၁၈လုံးကျခဲ့တယ်လို့ဆွဆွဲပြောဆိုပါတယ်။ဒီဓာတ်အပိစက်ရုံကိုမတ်လတဲ့ကောင်ကရုရှားကသိမ်းပိုက်ခဲ့ပြီးယူကရိန်းအင်ဂျင်နီယာတွေကဆက်လက်လေပတ်နေတာဖြစ်ပါတယ်။အခုကစက်ရုံကရှေ့တန်းစစ်မြေနာနဲ့နီးကပ်နေပါတယ်။ယူကရိန်းမှာ1986ခုနှစ်မှာရှာနိုဘိုင်းနျူကလ িয়ার သုံးဓာတ်အပိစက်ရုံပေါက်ကွဲခဲ့ပြီးဓာတ်ရောင်ကြီးတင်းတဲ့ဘေးအန္တရာယ်ကြုံခဲ့ရပူပါတယ်။